ယောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကင်လေးဘွဲ့ဖြစ်တဲ့ KIA, AA, MNDAA, TNNA နဲ့အစိုးရတပ်မတော်တို့တရားဝင်တွေ့ဆုံပွဲမှာဆုံးဖြတ်ချက်ချနိုင်တဲ့ခေါင်းဆောင်တွေတက်ရောက်နိုင်မှုမျှော်လင့်ထားတယ်လို့ကချင်ငင်းချင်းရဲ့အကျိုးဆောင်ဖွဲ့ PCG ကဦးစန်းအောင်က RFA ကိုဒီနေ့ပြောပါတယ
်။ဒီအစိုးရဘက်ကရောဟိုဘက်ကရောနဲ့ဆုံးဖြတ်နိုင်တဲ့လို့ပါဝင်ပြီးမှဟိုအဓိကတော့ဒီပြည်ရဲ့ IDB နဲ့ပြန်ရေးပြီးရရှိစနဲ့ပြစားလေအဲအဲ့ဒါတွေကအရင်အရင်ဆွေးနွေးကြမှာအလုံးဆွေးနွေးကြတော့တခြားအကြောင်းအရာတွေလည်းပေါကောပါနေပါတယ်။အဲအပြည့်ရဲ့ရေးကိုအဓိကထားမယ်လို့ကျွန်တော်မျှော်လင့်ပါတယ
်။ဒီဆွေးနွေးပွဲကိုတက်မတော်နဲ့တိုက်ပွဲတွေဖြစ်နေတဲ့ရခိုင်တက်မတော် AA ကတော့ဗိုလ်မှူးချုပ်ဒေါက်တာညိုထွန်းအောင်ဦးဆောင်ပြီးစုစုပေါင်းကိုယ်စားလှယ်6ယောက်တက်ရောက်မယ်လို့သိရပါတယ်။ AA ဘက်ကလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ရေးနဲ့ပနမအပြည့်ရဲ့ဆဲရေးစာချုပ်ချုပ်ဆိုနိုင်မှုကိစ္စတွေကိုအဓိကထားဆွေးနွေးသွားမယ်လို့ရခိုင်တက်မတော် AA ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခါက RFA ကိုပြောပါတယ်
။တုံးစီရဲ့နေမှာတော့အဲ့မှာမိုးစေးမှာပြည့်ဖို့အတွက်တော့ရှိတယ်ကျွန်တော်တို့ဒီနောက်ပိုင်းမှာမဆက်ကတော့ဒီဘယ်လက်ထရီနဲ့ပတ်သက်ပြီးတော့ဟိုဆွေးနွေးဖို့တော့ရှိတာပေါ့ကျွန်တော်တို့ဘက်ကတော့အဓိကဒီအခုလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုတော့ဘယ်လိုရပ်တန့်နိုင်မလဲဆိုတဲ့ကိစ္စပေါ့နော်အဲ့ဒါကိုအဓိကထားပြီးတော့ဆွေးနွေးကြမှာ
ပနမအပြည့်ရဲ့စာချုပ်လက်မှတ်ထိုးနိုင်ပွဲအခြေအနေရှိမရှိကိုတော့တွဲဆောင်ဆွေးနွေးပွဲအခြေအနေပေါ်မှာမူတည်တယ်လို့ခိုင်တုခါကဆိုပါတယ်အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့တို့ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းကတရုတ်နိုင်ငံကုမင်းမြို့မှာအလို့သဘောတွဲဆောင်ခဲ့ကြပြီး NCA ကိစ္စမဆွေးနွေးခင်ပနမအပြည့်ရဲ့စာချုပ်ချုပ်ဆိုလိုကြောင်းမြောက်ပိုင်းအဖွဲ့တွေကတင်ပြခဲ့ကြပါတယ်ရခိုင်တပ်မတော် AA အပါအဝင်မြောက်ပိုင်းမဟာမိတ်တွေတောင်းဆိုနေတဲ့ပနမအပြည့်ရဲ့ဆေးရေးစာချုပ်ချုပ်ဆိုဖို့တပ်မတော်အစိုးရငြိမ်းချမ်းရေးကော်မရှင်တို့ဆွေးနွေးနေတဲ့ကာလမှာပဲရခိုင်ပြည်နယ်ကရဲကင်းစခန်းတချို့ကို AA ကတိုက်ခိုက်ခဲ့တာကြောင့်တက်မတော်ဘက်ကလက်မခံတော့ပဲပြတ်သွားခဲ့တာဖြစ်ပါတယ်ဒီလကုံတွဲဆောင်တဲ့အခါမှာတော့မြောက်ပိုင်းမဟာမိတ်လေးဘွဲ့အနေနဲ့အပြည့်ရဲ့ရေးကိစ္စနဲ့ပနမအပြည့်ရဲ့စာချုပ်ချုပ်ဆိုကိစ္စအပါအဝင် IDP တွေနေရပြန်ရေးဆွေးနွေးသွားဖို့ရှိတယ်လို့ဦးစန်းအောင်ရဲ့ပြောပြချက်အရာသိရပါတယ်ဒီတွဲဆောင်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ထွန်းထွန်းညီကတော့ NRPC တာဝန်ရှိသူတွေဘက်ကဒီတွဲဆောင်ပွဲနဲ့ပတ်သက်ပြီးတက်မတော်ကိုအကြောင်းကြားဆက်သွယ်လာတာမျိုးမရှိသေးဘူးလို့ပြောပါတယ်
အဲ့ဒါဟိုကျွန်တော်တို့လည်းကြားတယ်ဗျာအဲ့တော့အဲ့ဒါလေးတော့ဟို NRPC ကိုမဲကြီးတာပို့ပြီးတော့ဒီလိုပြနေတယ်ကွယ်ကျွန်တော်တို့ဒီဘက်ကတော့လေချမသိသေးဘူးဗျအဲ NBC ကသူတို့စီစဉ်တဲ့အားကသူတို့စီစဉ်တဲ့အားကိုကျွန်တော်တို့ဒီဘက်ကိုအကြောင်းကြားတဲ့အနေအထားတော့ကျွန်တော်တို့မသိရသေးဘူးဗ
ျ NBC အမျိုးသားပြန်လည်တင့်မြက်ရင်းနဲ့ငင်းချမ်းရေးဘိုးဌာနတာဝန်ရှိသူတွေထံ RFA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး April 30ရက်နေ့တွဲဆောင်ပွဲမှာပါဝင်မယ်မြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့တွေကရခိုင်တပ်မတော် AA နဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA တို့ဟာတပ်မတော်နဲ့ဒီရက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်မြောက်ပိုင်းအဖွဲ့လေးဘွဲ့တွေက MNDAA TNNA နဲ့ AA တို့ဟာဒီနေ့ MNDAA ဌာနချုပ်မှာအရေးပေါ်အစည်းအဝေးကျင်းပပြီးရခိုင်ပြည်နယ်မှာတပ်မတော်ကထိုးစစ်စင်တာတွေရပ်တန့်မှုရခိုင်ပြည်နယ်ကိုချက်မထားပဲတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရစေရေးကြညာဖို့ငြိမ်းချမ်းရေးအတွက်တရုတ်နိုင်ငံကချောင်းဝင်စစ်ဆက်ပေးဖို့တောင်းဆိုလိုက်ပါတယ်ရှင်ကျမသက်စုအောင်ပါ